တော့ငါးဆယ်အဟံငါးဆယ်ဇတ်တော်တွေလည်းချိန်လိုက်တဲ့အခါမှာဆန်းနဲ့ဆန်းမှာနာရဝိန်တတိယရဲ့တတိယကတော်ကြီးနာမည်ကိုတွေ့ရတယ်ပေါ့နော်တတိယကတော်ကြီးနာမည်ကိုမှတ်ထားကြပေါ့ပုံညလက္ခဏဒေဝီတဲ့ပုံညလက္ခဏဒေဝီသူကဘယ်အယတ်သူတုံးလို့ဆိုတော့တောင်းထီမျိုးသူမဟုတ်ဘူး ราชโจမျိုးသူဖြစ်လိမ့်မယ်ราชโจတထေးရဲ့နှမတော်တယ်ราชโจတထေးရဲ့နှမနဲ့သူတ္တတအိမ်အောင်ကြတယ်တောင်းထီမျိုးကသူတ္တတမှာလည်းပဲနှမရှိတယ်သူ့နှမနဲ့ราชโจတထေးကအိမ်အောင်ကြတယ်ဒါကြောင့်မို့လို့အညံ့မညံ့ပကိနိပတိကမောင်းလဲနှမလဲတထေးမျိုးတွေဟာပေးစားထားကြတယ် တာဝတိနဲ့ရာဇဂိုဆိုတာ54လေးယူဆိုတာဝေးတယ်တယူဆိုတာကိုရှစ်မိုင်နှုန်းနဲ့တွက်ချီပေါ့54လေးယူဆိုတာဝေးတယ်အဲ့တော့ကိုရောင်းကုံဝေသွားကြရင်ကနေပြီးတော့အိမ်အောင်ပဲဖြစ်သွားတာဖြစ်နေတယ်ရာဇဂိုတတိယကလည်းပဲမကရတိုင်းမှာဖြစ်ပေါ်တဲ့ကုန်ပစ္စည်းတွေကိုလဲပေါင်း900နဲ့တင်ပြီးတော့ကောသလတိုင်းတာဝတိကိုလာပြီးတော့ရောင်းနေ တာဝတိကကုန်သေးတွေကလည်းလေပေါင်း900တင်ပြီးတော့မကရတိုင်းရာဇဂိုမျိုးကိုလာပြီးတော့အယောင်းဝယ်လုပ်ကြတယ်အယောင်းဝယ်ဆိုတာလူသားတွေဖြစ်ပေါ်လာကြတဲ့အယောင်းဝယ်ဆိုရှိတယ်အဲ့လိုရောင်းရင်းဝယ်ရင်ရာဇဂိုတတိနဲ့တာဝတိကအနာရဝိနုဟာ တုဒ္ဒတာရောဟာမိတ်ဆွေဖြစ်ုံမြတ်မကမောင်းလဲနှမလဲအိမ်အောင်ဖက်ထားကြတဲ့ပုံကိုယ်တွေဖြစ်တော့ဆွေမျိုးလို့ဖြစ်နေကြပြီပေါ့နော်ဆွေမျိုးဖြစ်နေကြပြီအနာတဘိန်ကမိတ်ဆွေလက်ပေါ်တယ်အပေါင်းအသင်းလက်ပေါ်တယ်အတိအကျွမ်းလက်ပေါ်တယ် လူချစ်လူခင်ပေါ်သည့်အတွက်ကြောင့်သူပြောတဲ့စကားဆိုရင်လိုက်နာကြတယ်ဘဟုမိတ်တော်တဲ့အိတ်ဆွေပေါ်တယ်ဘဟုသာရောပေါင်းသိနေပေါ်တယ်အာရိယဝါဆောသူပြောလိုက်တယ်ဆိုရင်သူစကားကိုမှတ်ယူကြတဲ့ပုဂ္ဂိုလ်တွေများတယ်လို့ဆိုတော့အလေးနဲ့ထားကြတယ်ပေါ့နော်ဒါသူ့ဘဝအခြေအနေအဲ့တော့သူတတ္တ ဆိုတဲ့အနာရဝိန်တတိဟာရာဇဂိုတတိရဲ့နှမဖြစ်တဲ့ပုံညာလက္ခဏဒေဝီနဲ့အိမ်အောင်ပြုတ်ပြီးတော့ရာဇဂိုနဲ့တာဝတိနဲ့ရာဇဂိုအပြန်အလှန်ရောင်းဝယ်ကိစ္စတွေဆောင်ရွက်ပြီးတော့နေကြတယ်အဲဒီမှာ ယသဗျာပွင့်လာတဲ့အခါယသဗျာကမေဂရတိုင်းမှာပွင့်တာကိုဥရဝေလာတောမှာတရားအထုတ်ပြီးတော့ဘုရားကရာမှာဖះဖြစ်သူရောက်တယ်ပြီးတဲ့အခါကာတိတိုင်းပါရဏသီပြည်ဘက်မှာတရားဟောမိဂရဟောမှာပထမဆုံးဓမ္မစကြတရားဟောတယ်အဲ့ဒီကနေပြီးဓမ္မစကြတရားဟောပြီး ราชโยเวกูเปลี่ยนจั่วลาပြီးတော့ပထမဝါဒုတိယဝါဆိုတာလို့ราชโยမျိုးမှာယသဗျာသတင်းသုံးတော့ဖះဖြစ်ဆအခြေအနေလေးမှာအဲ့လိုရှိราชโยနဲ့တာဝတိကတောင်းနေမြောက်လို့ပြောတာဝတိကမြောက်ပိုင်းမှာကြာဒီကနေ့အိန္ဒိယနိုင်ငံမှာဖះဘူးသွားဘူးတဲ့လူတွေ ခမ်းမလို့ရမှာပေါ့နော်တာဝတိမြို့ဟာဒီဘောနဲ့ဇက်ဖက်ရောက်သွားတယ်ရာဇဂိုကတောင်ပိုင်းမှာရောက်နေတယ်တရက်တော့ထုံးစံအတိုင်းအနာရဝိန်တတိဟာလေပေါင်း900နဲ့ရာဇဂိုမြို့ဘက်ကိုအယောင်းဝယ်ကိစ္စနဲ့ထွက်လာ ราชาจูตะเทเนี่ยอนาโรงตะเทรู้หาโกยောက်ลาไปสิตะไม่อวยอ่ะนี่ลั่นไปแล้วตะเรนปุ๊ดตรุไม่ยောက်ขึ้นลั่นไปแล้วตะเรนปุ๊ดโหอ่ะแลจู่สู่จ้ะคะนี้ขึ้นတော့จู่ပြီးတော့ตีနိုင်น่ะบ่เทลิโฟนนี่ชี้နေတော့ไอ้นี่ขึ้นก็တော့เทลิโฟนไม่ชี้อ่ะแล้วမျိုးนั้นนี้ลั่นไปสุดแล้วอาจารย์มาตะเรนสึกาปุ๊ดหลุลุบไปတော့เปียวอ่ะ 통산ตะเรนโปไล่ได้ဆိုလို့ရှင်တုံးနဲ့တူခင်မင်းနဲ့ခင်မင်းရင်းနေကြတယ်မိသားစုလို့ဖြစ်နေကြတဲ့အခါราชาจูตะเทหลายရင်လဲတောက်ที่မြို့မရောက်ခင်ตะเรนโปไล่ตั้วจูတယ်အနာတော်ဘင်းตะเทหลาလို့ရှင်လဲราชาจูตะเทสีตะเรนโปไล่ตั้วจูတယ် ဒီအခေါက်မှာအနာရဘိန်တတိယတော့ဒီရာဇဂျိုဘက်ကိုကိုယောင်းကိုဝယ်ထွက်လာတဲ့အခါမှာသတင်းပို့လိုက်တယ်သတင်းပို့လိုက်ပြီပဲအာသူ့ရသင်သူ့သတင်းကိုပြန်ကြားခြင်းမရှိဘူးလာကြုံမဲ့လူလည်းမရှိဘူးဒီခေါက်ထူးဆန်းတယ်သူ့လာကြုံမဲ့လူလည်းမရှိဘူးသတင်းကိုပြန်ကြားလိုက်တာလည်းမရှိဘူးအဲ့ဒါနဲ့ လာနိုးလာနိုးနဲ့မျောရင်းမျောရင်းနဲ့ရှေ့ဆက်သွားရာဇဂျိုမျိုးရောက်ပြီးတော့တထေးအိမ်သာရောက်ရောသူ့ကြုံမဲ့လူမတွေ့ဘူးအိမ်ရောက်တဲ့အခါကျတော့ရာဇဂျိုတထေးကအလုတ်ကိစ္စတွေများတယ်လူတွေကိုစီမံခန့်ခွဲပြီးတော့အကြီးအကျယ်ချက်မှုပြုတ်မှုကိစ္စတွေကိုသူကစီမံဆောင်ရွက်နေတဲ့အချိန်ဖြစ်တော့သူ့အဝေးကပဲလှမ်းပြီးတော့နေကောင်းကြလားရောက်လာကြလားတော့ပဲ နှုတ်ဆက်ပြီးတော့သူ့အလုပ်သူဆက်လုပ်တယ်အဲ့တော့နာရဝိန်တတိယအခြေအနေကထူးခြားတယ်ဘာများလုပ်မလို့လဲလို့ဒီကောင်းထဲမှာစဉ်းစားခါတိုင်းဆိုရင်ငါလာရင်အဝေးကြီးကနေလာကြိုတယ်ဒီတစ်ခါမကြိုးဘူးသူ့အလုပ်ရှုပ်နေအေကန်ဒိဋ္ဌသူဟာမင်္ဂလာလက်ထပ်ပွဲတစ်ခုလုပ်ဖို့ရှိတယ်နဲ့တူတယ် တော့မဟုတ်အလှကြီးပေးမလို့နဲ့တူတယ်ဒါမှမဟုတ်ရင်လည်းပဲပေဝိတရမင်းကြီးကိုဖိတ်ကြားပြီးတော့မင်းဆိုရာဇပရိသတ်တွေကိုကြွေးမွေးအခက်မုန်းနဲ့တူတယ်လို့သူ့အတွေးနဲ့သူတွေးနေတယ်အဲ့ဒီအချိန်မှာရာဇဂျိုတတိယစီမံခံခွဲပြီးသူ့နားရောက်လာရောက်လာတဲ့အခါကျမှဘယ်လိုလဲတတိမင်း အလုပ်တွေရှုပ်နေလားလက်ထက်မင်္ဂလာလုပ်ဖို့ရှိလို့လားသို့မဟုတ်လူကြီးပေးမလို့လားသို့မဟုတ်ဘမိတာရမင်းကြီးကိုဖိတ်ကြားပြီးတော့မင်းဆိုရာဇာတွေကိုအခန့်ပွဲလုပ်မလို့လားလို့ဆိုရာဇဂျိုတတိယပြောတာတခုမှမဟုတ်ဘူးတဲ့အလူကြီးလုပ်ဖို့တော့စီမံနေတယ်တဲ့လောကမှာဗုဒ္ဓဆိုတဲ့ထူးခြားတဲ့ပုဂ္ဂိုလ်တူပေါ်ပေါက်နေပြီအဲ့ဒီပုဂ္ဂိုလ်အမှုရှိတဲ့တန်ဃာတွေကိုငါနေဖြင့်က ဆွမ်းကပ်ဖို့ရပင့်ထားတယ်အဲ့ဒါကြောင့်လှုပ်ရှုပ်နေတယ်လို့ပြောအဲ့ဒီမှာထူးခြားတဲ့စကားလုံးလေးကဗုဒ္ဓလို့ပြောတာကြားလိုက်တဲ့အခါကျတော့သူတတ္တရဲ့နားထဲမှာထူးဆန်းတော့တယ်အဲ့ဒီခေတ်ကဗုဒ္ဓနဲ့ပြောနေကြတဲ့ပုဂ္ဂိုလ်တွေကများရှိတယ်များရှိတယ်ဗုဒ္ဓကောလာဟလဆိုတာကျွတင်ပြီးတော့ဖြစ်ပေါ်ဗုဒ္ဓဆိုတာပေါ်လိမ့်မယ် ဗုဒ္ဓဆိုတဲ့ပုဂ္ဂိုလ်ဥပုဂ္ဂိုလ်မြတ်ပေါ်လိမ့်မယ်လို့ဆိုအဲ့ဒီဗုဒ္ဓဆိုတဲ့ပုဂ္ဂိုလ်ဥပုဂ္ဂိုလ်မြတ်ပေါ်လိမ့်မယ်လို့ဆိုအဲ့ဒီဗုဒ္ဓဆိုတဲ့ပုဂ္ဂိုလ်ဥဟာရာဇဂျုံမှာပေါ်နေပြီလို့သူသိလိုက်ရတဲ့အခါမှာရှင်နဲ့နှလုံးထဲမှာအတိုင်းမသိဝန္တာပိတိဖြစ်မှုကိုခံစားလိုက်ရတော့တတိယကြီးဗုဒ္ဓပေါ်တယ်လို့ပြောသလားလို့ဆိုဟုတ် ါတယ်ကွန်ဖမ်းလောက်တာပေါ့နော်မားမြာပြောသလားလို့ဆိုမားပြောတာမဟုတ်ဘူးတကယ်ပေါ်နေပြီဆိုတော့ဒါတကယ်ပုဂ္ဂိုလ်ဆိုရင်တွေ့ဖို့ရခဲနေအဲ့ဒါဆိုရင် तू အဲ့ဒီဗုဒ္ဓနဲ့ तू တွေ့ချင်တယ်ပေါ့ तू ရောက်တဲ့အချိန်ကညနေပိုင်းဖြစ်နေအချိန်ကုန်အချိန်မရှိတော့အချိန်နဲ့မျိုးတကားဆိုတော့ပိတ်တာအဲ့တော့ရာဇဂျုတတိယပြောတယ်တကယ်ချင်း ဒီချိန်သွားလို့မဖြစ်ဘူးချိန်လင့်သွားပြီလက်ဖြင့်အကြတော့မှဘုရားနဲ့တွေ့တာပေါ့လို့ဆိုပြီးသူတက်ခိုတဲ့နေရာတွေပါတွေပေးထားပြီအဲ့ဝတ်တွေပါတွေပြုတညာလုံးဘုရားဘုရားဆိုတာသူခေါင်းထဲမှာစွဲပြီးတွေ့ချင်းစိတ်ထဲမှာအာတတေရောဖြစ်ညမှာ3ငါနိုးတယ်သူနိုးပြီးတော့ဘုရားစီသွားဖို့3ငါအဲ့ရနိုးထားပြီးတော့သွားဖို့ကြိုးစားကြည့်တယ်မလင်းသေးဘူးဆိုရင်အချိန်ကစောနေသေးပြန်အိတ်လိုက်အချိန်ကစောနေလိုက်ပြန်အိတ်လိုက်မနေ့မိုးလင်းကနေအချိန်ရောက်တယ်မနေ့မိုးလင်းကနေအချိန်ဆိုတာကိုမိုးတောက်ချိန်လို့ခေါ်တယ်မိုးတောက်ချိန်ဆိုတာကိုစောစောထားတဲ့လူမှသိတာနော်ရန်ကုန်ကလူတွေစောစောမထရင်တော့မိုးတောက်ချိန်ဆိုတာမြင်ဘူးမှမဟုတ်ဘူးမိုးတောက်ချိန်ဆိုတာနေမထွက်သေးခင်မှာမှောင်မဲမဲကနေပြီးတော့အဖြူရောင်လေးပေါ်လာတာပြင်မဲ့ကြည့်လိုက်လို့ရှိရင်အဖြူရောင်လေးတွေ့လာအမှောင်လေးကရောက်လာပြီးအဖြူရောင်လေးတွေ့လာတယ်အဲ့ဒါကိုမိုးတောက်လို့ခေါ်တယ်နော်မိုးတောက်ပန်းလို့မိုးတောက်ငှဲ့တို့ဆိုတာဟိုအရှိကนี่นี่တွေးတွေးနေရဲ့ရှေ့ပြေးအယောင်လေးပေါ်လာရင်အရုံတို့ခေါ်တယ်ဗမာတွေကတော့အာယုံတို့ပြောတာတကယ်ကတော့အရုံလို့ပြောရမယ်သူကအနီယောင်လေးကိုခေါ်တာနေရဲ့ရှေ့ပြေးနေနဲ့အရှိကအနီယောင်လေးတန်းလာပြီဆိုရင်ဒါအရုံတက်တယ်ဘုန်းကြီးတွေစွန့်စားတာအရုံတက်မှစားတယ်မိုးတောက်ချိန်ကအရုံမတက်သေးဘူးစောစောထားပြီးတော့သေးသေးချာချာလေးလာကြည့်ရှာဒီဥရုကောင်းတဲ့အချိန်မှာမနေ့ပိုင်းမှာအဖြူရောင်လေးတန်းလာပြီဆိုရင်ဒါမိုးတောက်ပြီလို့ပြောတာ။ညကလေးတွေစဩလာတယ်။ဒါပေမဲ့အရှိကြည့်ရင်အဖြူရောင်မရှိသေးဘူး။အနီရောင်မရှိသေးဘူး။အယောင်လေးကဖြူလာတယ်။အမောင်ရော့သွားတယ်။မိုးတောက်ပါဠိလိုပစ္စုတလို့ခေါ်တယ်။ပစ္စုတဆိုတာပฏิဥဒအမောင်ကရော့ကြသွားပြီလို့ဆိုလိုတယ်ပေါ့။ညအမောင်ကြီးကရော့ချသွားပြီးတော့ဖြူရောင်လေးတွေထပေါ်လာတယ်အဲ့ဒီအချိန်လေးမှာသူအဲ့ရကနိုးထပြီးတော့လင်းမိဆိုပြီးဖယားကိုတွေ့ကျင်ဆုံးအားကြီးနဲ့သူနေတဲ့တိုက်ခန်းကဆင်းလိုက်တယ်တကားတွေကလည်းဆင်းဆင်းပွင့်နေတယ်အဲ့ဒီအနေထွက်သွားလိုက်တာမျိုးကတကားတွေကလည်းပဲသူ့ဖို့အဲ့ဒီနေရာအလိုလျောက်ပွင့်နေတယ်နတ်တွေကဖွင့်ထားတယ်လို့ပြောကြတယ်ပေါ့နော်။သူကမြို့ပြင်ရောက်သွား။မြို့ပြင်ရောက်တဲ့အခါကျတော့ရာဇဂျူမြို့ဆိုတာမြို့ပြကလည်းကျဲတယ်တောတောင်နေနေနဲ့ဆက်ဆက်နေတော့။ညအချိန်မတော်ဒီကွယ်လွန်သွားတဲ့ပုံကိုယ်တွေပါလေဆိုရင်ခုခေတ်လိုစနစ်တကျရုပ်လောင်းတွေကိုထားတဲ့နေရာတွေကမရှိကြတဲ့အခါမှာညာချင်းပိတ်အောင်နဲ့ပိတ်နဲ့ထုတ်ပြီးတော့မြို့ပြင်ထုတ်ပစ်ထားလေရှိတယ်ထုတ်ပစ်လိုက်တာထုတ်ထားကြတာရှိတယ်တွေ့ဘူးကြလိမ့်မယ်အိန္ဒိယနိုင်ငံမှာဘသူသေးသေးပိတ်နဲ့ပတ်ပြီးတော့အထုတ်ကြီးလို့ထုတ်ပြီးတော့ပစ်ထားပြားနော်ထုတ်လို့ထုတ်ထားတယ်ခြေစုံကောင်းဆုံးအကုန်လုံးထုတ်ထားမှတ်မိသေးတယ်အိန္ဒိယဗာရာဏသီမှာနေတော့ကမြို့ထဲသွားလမ်းပေါ်မှာကားတွေဒီစိုက်ကားတွေအဲ့ဒါတွေပြည့်နောက်စိုက်ကားပေါ်မှာပိတ်နဲ့ပတ်ထားတဲ့အထုပ်ရှည်ရှည်ကြီးကန့်လန့်ကြီးတင်ပြီးတော့လာတာတွေ့တော့ဒါကြီးကဘာကြီးပါလဲလို့ကြည့်သူလာတဲ့အခါကျတော့ကို့တိုက်တော့မလို့မတိုက်အောင်မနေပေးကပ်ပြီးရှောင်ရတယ်နောက်ကျတော့အဲ့ဒါအလောင်းကြီးကိုတင်ပြီးတော့စိုက်ကားနဲ့နင်းသွားတာမြေကမ်းကြီးမှာသွားပြီးတချို့တာတော့တော့သိတော့အဲ့လိုပဲသူတို့စီမှာအာတုဘကိုတည်တည်ချာချာချနိုင်နေဆိုတော့ပတ်စံရှိမှချတယ်မဟုတ်လို့ရှင်ဆိုက်ကားသမားခေါ်ပြီးတော့ဒါဦးမြေကမ်းမေးပို့ခိုင်းလိုက်တာပဲမီးရှို့မီးရှို့ပြီးတော့ဂင်းကမြစ်ထဲချလိုက်တာဒါသူတို့စီမှာတင်းကြိုင်းဆိုတာမရှိဘူးအိန္ဒိယနိုင်ငံမှာဟိန္ဒူတွေကတင်းကြိုင်းမရှိဘူးမြေကမ်းပါလေးတွေသို့မဟုတ်အင်းလေးတွေအိုင်လေးတွေနားမှာမိတဲ့ကြုံနေပြီဆိုရင်ဒါသူတို့ဆီကဒါ ဟိုမိတော့မြင်နေပြီမိဖို့မြင်နေဆိုလို့ရှင်အဲ့ဒါလူလူတွေကောင်းမိတချို့နေတယ်လို့ပဲမှတ်ပြီအဲ့လိုဒီလေးထုံနှဆန်လာရှိတယ်အဲ့တော့မြို့ပြင်မှာအလောင်းတွေချထားတာမောင်မဲမဲနဲ့သွားလိုက်တဲ့အခါမှာရုတ်တရက်သူကလင်းမီထင်လို့သွားလိုက်တော့မလင်းသေးဘူးမောင်သွားတဲ့အခါမှာသူကြောက်စိတ်ဝင်သွားတယ်ကြောက်စိတ်ဝင်သွားတော့ငါမောင်လင်းနေပြီမှလို့ထလာတာမလင်းသေးပါလားလို့ဆိုပြီးနောက်ပြန်လှဲဖို့စဉ်းစားတဲ့အခါမှာသူ့ကိုအပေးတဲ့အတန်ကြားလိုက်တယ်ဆက်သွားပါဆက်သွားပါခြေတလန်းဟာအမှန်တမ်းတမှုရှိပါတယ်ဆင်းကောင်းတရားမြင်းကောင်းတရားအမျိုးသမီးရှရဏလေးဆင်ထားတဲ့အမျိုးသမီးတရားတဲ့တမှုရှိပါတယ်ဆက်သက်သွားလိုက်ပါနဲ့ဆိုအပိစကားပြောတာကိုသူကြားလိုက်တော့ရှေ့ဆက်သွားတယ်နောက်ဒုတိယချိန်လဲအဲ့လိုဖြစ်တယ်အဲ့လိုနဲ့အဲ့ဒီခေတ်ကတော့တုတ်တန်နေရှိတယ်ပေါ့ဒီတုတ်တန်ကိုရောက်သွားတယ်ရသဘုရားသရင်သုံးတာအဲ့ဒီမှာရှိတယ်ဆိုတာသူအဲ့ဒီကိုဥတည်ပြီးတော့သွားတာရသဘုရားကမောတော့ချိန်လေးမှာထားပြီးတော့စဉ္ညာလျှောက်တယ်အနာရဘိန်လာတဲ့အခါကျတော့စဉ္ညာကနေပြီးတော့သရင်သုံးနဲ့အဆောက်အဦလေးမှာထိုင်ရင်းကနေပြီးအနီးပါကြာလောက်တဲ့အနေထားရောက်လာတဲ့အခါကျတော့အေဟိတုထတ္တတုထတ္တဒီဘက်ကိုလာခဲ့လို့လှမ်းခေါ်လိုက်အဲ့ဒီမှာသူသိအောင်ဟောတော့တယ်သူရဲ့ငယ်နာမည်ခေါ်လိုက်တာကြားလိုက်တာတုထတ္တဒီဘက်လာခဲ့ဒီဘက်လာခဲ့လို့ဆိုအလုံးအောင်ဟောတော့ပြီးတော့ဝမ်းမြဝမ်းသာဖရာသူခေါ်တယ်ဆိုပြီးတော့ငကောကမှတွေးချင်နေတဲ့ပုဂ္ဂိုလ်ကသူ့နာမည်မှာသိနေတယ်ဆိုတော့သူသိဝမ်းသာမှာပေါ့နော်အဲ့တော့ဖရာနာစိတ်ကအဲ့ဆိုဖရာကသူ့ကိုတရားဓမ္မတွေခေါ်လိုက်တဲ့အခါမှာအဲ့ချိန်မှာပဲသူပရမတော်သူမြတ်စွာဘုရားနဲ့တွေ့တွေ့ချင်းရှင်ကြည်မှုရပါတော့လေရှင်ဘုရားညာကချမ်းချမ်းသာသာကျိတ်ဆက်ရပါလားလို့ဆိုမြတ်စွာဘုရားကတို့မှာရင်ထဲမှာအပူတွေမရှိဘူးကိရိတာအပူတွေမရှိလို့တို့ဟာအမြဲတမ်းချမ်းသာတယ်ကျိတ်ဆက်ရတာအမြဲတမ်းချမ်းသာတယ်လို့မြတ်စွာဘုရားအလိုမိတ်ရှိတယ်အဲ့တော့တရားဟောလိုက်တဲ့အခါဘုရားတရားကိုအလေးနဲ့နာယူမှတ်သားလိုက်တော့တရားအဆုံးမှသူတတ်တတ်မှဖြစ်သွားတယ်။ငကောလည်းသရတရားကောင်းတဲ့ပုဂ္ဂိုလ်မြတ်စွာဘုရားရဲ့တရားကိုလည်းနားလဲရရောသူဟာထူးခြားတဲ့ဓမ္မစက္ခုလို့ဆိုရဲဓမ္မအတိဓမ္မအမြင်တစ်ခုရရှိသွားတယ်။တတ်တတ်မှဖြစ်သွားတယ်လို့ဆိုတတ်တတ်မှဖြစ်သွားတယ်ဆိုတာတခြားမဟုတ်ဘူး။သူ့မှာမှားရွေးတဲ့အမြင်ဆိုတာမရှိတော့ဘူး။တန်တရားဆိုတာမရှိတော့ဘူး။အမြင်မှားခြင်းနဲ့တန်တရားကင်းခြင်းအဖြစ်ကိုရရှိသွားတယ်။ဒိဋ္ဌိနဲ့ဝိသိကိစ္စကိုပယ်တယ်လို့တရားမို့ပြောတာ။သောတ္တဝံဖြစ်တာအမှန်ကိုအမှန်တိုင်းမြင်သွားပြီးတော့ဖရာတရားတန်ခါနဲ့ပတ်သက်ပြီးတော့အစ်မန်တရားနဲ့ပတ်သက်ပြီးတန်တရားကင်းသွားတဲ့အနေထားမျိုးရသွားတယ်လို့သူတို့ဆိုတယ်။အဲ့တော့သူစိတ်ထဲမှာသိကျေနပ်အားရပြီးဖះကိုဥပဒကအဖြစ်ခံယူချောင်းလျှောက်ထားပြီးအရှင်ဖះလက်ဖြင့်ကအတွက်အခုသူသွားတဲ့နေ့အတွက်ကတော့ရာဇဂျုတထေရအဆောဖះကိုပင့်ထားတာနောက်တည့်ရက်အတွက်သူဆွန့်ကပ်ပြရသေးဆိုပြီးဖះကိုပင့်သွားတယ်ဟောနောက်တည့်ရက်အတွက်သူပင့်သွားတယ်အဲ့လိုနဲ့ပြန်ရောက်သွားတဲ့အခါကျတော့သူတရင်ကိုသူပြန်လာတဲ့အကောင်လုံးကြားတယ်အနာရဘိဟာရသော်ဘုရားကိုနောက်တည့်ဆွန့်ကပ်မယ်လို့တန်ဃာတွေနဲ့ရသော်ဘုရားကိုဆွန့်ကပ်ဖို့သူပင့်လာတယ်လို့တရင်ကြားတော့သူကဧည့်သည်ပဲလေသူအိမ်နေမှမဟုတ်တာအိမ်သာမဟုတ်တော့ခီးသွားလိုက်ရင်ဘုရားမှုရှိတဲ့တန်ဃာတွေကိုဆွန့်ကပ်ရတယ်ဆိုတာကိုင်ကြစိတ်တွေများစွာရှိတယ်အဲ့တော့ရသဂျုတထေကပြောတယ်ဖះကိုပင့်လာတယ်ဆိုတာဟုတ်သလားနဲ့ဗျာ။ကုန်ကြစိတ်တွေသူအလုံးတောင်းအောင်ယူမယ်သူလုပ်ပေးမယ်လို့ကန့်လှန့်ရတယ်။အဲ့တော့အနာတော်ရင်ကမလိုဘူးကျွန်တော်မှအပြည့်ဆုံးရှိတယ်။န နောက်တစ်ခါဏိခုံးကတထေရလဲသူနဲ့ခင်မရင်းနေတဲ့ပုဂ္ဂိုလ်ကလည်းပဲဖျားမှုရှိတဲ့တန်ခါးတွေနောက်တည့်ရဲ့အတွက်ပြင့်နေလို့ကြားတယ်လိုအပ်တာရှိရင်သူကူညီပါမယ်ဆိုပြီးတော့သူ့ဆီကနေတောင်းရမပေးဘူးသူ့မှာအကုန်ပြည့်စုံရှိတယ်ဒါလည်းမကဘူးဗိမိတာရမင်းကြီးကပါကန့်လှမ်းတယ်သူရတတထေးဟာအဲ့တဲ့ဖြစ်နေတယ်အဲ့တဲ့ကဒီလိုအကုန်ကြရည်များစွာအလှတန်းကြီးလုပ်မယ်ဆိုတာသူ့မှာတာဝန်ကြီးနေလိမ့်မယ်အဲ့တော့သူကူညီပြရစေပေါ့ဆိုတော့ညှင်းဆုပ်လိုက်တယ်အလုံးသူ့မှာပြည့်စုံပါတယ်ဆိုညှင်းဆုပ်ပြီးနောက်တရက်ဖျားမှုရှိတဲ့တန်ခါးလေးကိုသူကဆုံကတ်တယ်အဲ့ဒီတည်းကသူရဲ့တရားတရားကငိုတဲ့အမှကောင်းတာကိုအဲ့လိုဆုံးကပ်ပြီးတဲ့အခါမှာမြတ်စွာဘုရားကိုသူလျှောက်တယ်အရှင်ဘုရားတဲ့တာဝတိမြို့ဘက်ကိုလည်းကြွပါအောင်ဘုရားပဲတာဝတိဘက်ကိုလည်းကြွပါအောင်တပည့်တော်တာဝတိမြို့ကတူတယ်ငဲ့ညာပြီးတော့ကြွပါလို့ဆိုမြတ်စွာဘုရားဗာမင်းလိုက်တုံးဆိုအေးသူဟာတိတ်ဆိတ်ငြိမ်သက်တဲ့နေရာကိုမှတဲ့တဲ့ပြန်လို့ကြတယ်လို့ဆိုဒီစကားလေးတော့မိန်လိုက်တယ်နာရဝိန္ဒတိကချက်ချင်းသဘောပေါက်တယ်ရှင်ဘုရားတပည့်တော်နားလဲပြီနားလဲပါပြီရှင်ဘုရားတို့နေသိနေတိုက်တဲ့နေရာမျိုးတပည့်တော်ရွေးချယ်ပါမယ်ဆိုမြတ်စွာဘုရားကိုပင့်ပြီးတော့ကိုယ်ရောကိုယ်ဝယ်ကိစ္စတော့ပြီးအောင်လုပ်မယ်မထင်ပါဘူးသူ့ရောက်ဖတ်ရာဇဂျိုတတိအပ်ပြီးတော့သူပြန်တော့တာပဲတောက်ရှောင်းပြန်သွားပြီလမ်းတစ်လျှောက်လုံး54ယူစနာခยีဝေးกว่าတယ်လမ်းတစ်လျှောက်တယူစနာတယူစနာတိုင်းမှာဖះကြွလာလို့ရှင်နားနေဖို့ရအကြောင်းဆောင်နေအဲ့ဒီသကံနေကို तू ကအဲ့ဒီလမ်းကနေ तू ကအမြဲတမ်းသွားတာဆိုတော့မိတ်ဆွေတွေကလည်းပေါ်တယ်ခဏအပေါင်းအသင်းမိတ်ဆွေတွေကလည်းပေါ်တယ်သူပြောလို့ရှိရင်လည်းအားလုံးကလှုပ်ကြတယ်။ဒါကြောင့်မလို့ငွေတတ်နိုင်တဲ့ပုဂ္ဂိုလ်တွေဖះပွင့်နေပြီမြတ်စွာဘုရားကငါပင်းခဲ့တယ်။တာဝတိကိုကြွလာလိုက်မယ်ဒီလမ်းကကြွလာမှဖြစ်လို့မင်းတို့ဒီနေရာမှာဖះလာလို့ရှိရင်တဲဖို့အကြောင်းလေးတွေအကြောင်းတွေဆောက်ချအစင်းသင်းလှုပ်ထားကြ။ဘယ်နည်းပဲရဲ့ဘယ်လောက်ကြာရင်မြတ်စွာဘုရားကြွလာလိုက်မယ်ဆို။အကုန်လုံးတလမ်းလုံးသူက54ယူဆနာဆို54ချောင်းဆောက်ခိုင်းသွားတာပဲ။ပတ်စံမတတ်နိုင်တဲ့လူတွေကို तू ကငွေထုတ်ပေးသွားတာ။တတ်နိုင်တဲ့လူတွေ तू က तू ဆောက်ကြတယ်။အဲ့ဒီလိုစီမံခန့်ခွဲပြီးတာဝတိမျိုးပြန်ရောက်သွားတယ်။ရောက်ထာနေတဲ့ပြိုင်လို့ခါတိုင်းလို့အယောင်းဝယ်ကိစ္စတွေ तू မလုပ်အားတော့။တာဝတိမျိုးမှာနေရာလိုက်ရှာတယ်။ဖျားကြွလိုက်ရင်ဘယ်နေရာနေဖို့ကောင်းမလဲလိုက်ရှာတယ်။ तू ရွေးချယ်တဲ့အင်္ဂါရက်တည်းကဘာလို့ဆိုရင်မနီလုံးမဝေးလုံးဖြစ်ရမယ်မြို့နဲ့တွားရေးလိုက်လွယ်ကူရမယ်မြို့တဲ့ဟာအတမ်းပလန်နေတော့မကြရဘူးနေ့အခါမှလည်းလူရှုပ်ထွေးမှုမရှိဘူးညအခါမှလည်းတိတ်ဆိတ်ငြိမ်သက်တယ်လူတွေဟာရှုပ်ဝတ်တဲ့အလုပ်ကိုလုံးလို့ဆိုရင်လုံုံစိတ်ချရတဲ့နေရာမျိုးဖြစ်တယ်ပေါ့အဲ့ဒီနေရာမျိုးကိုသူလိုက်ချီတယ်စေတမင်းမင်းသားပိုင်တဲ့စေတဝနစေတမင်းရဲ့ဥယျာဉ်စေတမင်းသားရဲ့ဥယျာဉ်မင်းသားပိုင်တဲ့ဥယျာဉ်ကြီးကသဝတိမြို့တောင်တကားတဲ့တဲ့ကနေတောင်တဲ့တဲ့ကိုထွက်သွားထွက်သွားပြီးတဲ့နောက်မှာတောင်တဲ့တဲ့သွားရတဲ့ပြီးတော့အနောက်ဘက်ကိုချိုးပြီးတော့ကိုယ်လိုက်တာနဲ့စေတမင်းရဲ့ဥယျာဉ်စေတမင်းသားရဲ့ဥယျာဉ်ကြီးကတွေ့တာဆိုလိုတာကသဝတိမြို့ရဲ့ဒီတောင်အနောက်ထောင်မှာရှိတယ်လို့ဆိုနိုင်တယ်ပေါ့နော်အဲ့ဒီဥယျာဉ်ကြီးကတောကြီးနဲ့ဆက်တာအန္တဝနဆိုတဲ့တောကြီးတောအုပ်ကြီးနဲ့ဆက်ဆက်ပြီးတော့နေတော့အဲ့ဒါမှတိတ်ဆိတ်ပြီးတောနဲ့တဲ့နေရာဖြစ်တယ်စေတမင်းသားရဲ့ဥယျာဉ်ကိုသူတော်ကြတဲ့အခါကျတော့စေတမင်းရဲ့မင်းသားစီသွားပြီးတော့ပြောတယ်ရှင်မင်းသားရဲ့ဥယျာဉ်ကိုရှောင်းမလားပေါ့ပေးတော့စေတမင်းသားကဘာပြောလိုက်တော့ဆိုအတေယောအာရမောအပိကောတိတန်ထရိနာဆိုစကားလေးပြောလိုက်တယ်သူကဘာပြောလိုက်တာတော့ဆို မရောက်ပါဘူးဒင်းကအပြည့်ခေးမယ်ဆိုရင်လို့သူကတော့လို့ပြောလိုက်တာပေါ့မပေးနိုင်တဲ့ဈေးပြောလိုက်တယ်လို့အထိပ္ပယ်ရတယ်ပေါ့နော်ခုခေတ်မရောက်ရင်တဲ့လူကမပေးနိုင်တဲ့ဈေးပြောတာလေဝယ်ကျင်တဲ့လူကလည်းမပေးနိုင်တဲ့ဈေးကိုပေးပြီးဝယ်တတ်တယ်အဲ့ဒီအချိန်မှာသူပြောလိုက်တဲ့စကားကအပိကောတိတန်ထရေနာရွှေတင်းငါးပြားတွေအစွန်ချင်းထိပ်ပြီးမြေပြင်မလတ်အောင်ခင်းပြီးတော့ဝယ်မယ်ဆိုရင်ဈေးနှုန်းကအဲ့ဒီပုံစံလောက်လိုက်တာနော်ဝယ်မယ်ဆိုရင်တော့ဒါပေမဲ့မရောက်နိုင်ပါဘူးလို့သူပြောတယ်သူစကားအဲ့ဒါလို့ပြောလိုက်တဲ့အခါအနာရဘိန်တထေးကတခါတည်းချက်ချင်းအမိဖတ်နေအဲ့ဒါဆိုရင်ယူမယ်ရွှေရင်ကအပြစ်ခင်းပြီးတော့ဝယ်မယ်ဆိုတော့အဲ့ဒါဆိုကြိုက်ပြီးသူ့ဈေးကိုမစစ်တော့ဘူးယူမယ်ဆိုတော့စေတမင်းသားအာဟာတဲ့တော့လားဟာယူလို့မရသေးဘူးရောင်းတာမဟုတ်ဘူးပေါ့အမဟုတ်ဘူးမင်းသားပြောလိုက်ပြီးဈေးပြောလိုက်ပြီးရွှေရင်ကပြားတွေအစွန်ချင်းထိအောင်ခင်းပြီးတော့ဆိုရင်မင်းသားဒါဈေးဖြတ်တာပဲအဲ့ဈေးနဲ့ပေးကိုပေးရဆိုတော့ဒီရောင်းဝယ်ကိစ္စဟာယုံထီအောင်ရောက်သွားတယ်သူတို့စေဖြတ်တာဟုတ်တယ်မဟုတ်ဘူးဆိုပြီးတော့ယုံရောက်သွားတာယုံရောက်တဲ့အခါစေတမင်းသားဟာနာမည်ကြီးပုဂ္ဂိုလ်ပဲဖြစ်ပေမဲ့လို့တရားယုံကဥပဒေတိုင်းလုပ်ပြီးတယ်နော်ဥပဒေတိုင်းလုပ်ပြီးတယ်မင်းသားရဲ့မျက်နှာကိုမကြည့်ဘူးမင်းသားဒီလိုပြောလိုက်တာမှန်သလားမှန်တယ်အဲ့ဒါဆိုရင်မင်းသားဈေးဖြစ်တာဈေးဖြတ်လိုက်တာပဲတဲ့အဲ့ဒါဆိုရင်နာရဘိန်ကိုမဖြစ်မနေရောင်းရတော့မယ်တဲ့ဒီဈေးနဲ့ဆိုရင်ဒီဈေးပေးရင်ရောင်းမိတော့ယုံကနေအဲ့လိုဖြတ်လိုက်ဖြတ်ပေးလိုက်တော့စေတမင်းသားဟာမရောင်းချင်ပဲနဲ့သူ့ဥယျာဉ်ကိုရောင်းလိုက်ရတယ်လို့ဆိုတယ်เนาะနာရဝိတ္ထေကလည်းမတွတ်မတူအပြုံးမပြက်သူ့ဗန္ဓရိုက်တွေကရွှေရင်းငါးပြားတွေအကုန်ထုတ်ပြီးတော့ခင်းလိုက်တာတစ်ပင်နေပါလေတွေ့ရင်အဲ့ဒီတစ်ပင်ကိုကျိုးနေဝိုင်းပြီးတော့အဲ့ဒီပမာဏတနေရာမှာခင်းမြေပြင်ကိုဒင်းကားတွေခင်းပြီးတော့ဝယ်တာဘယ်လောက်ဆိုတာမသိနော်အဲ့ဒါလို့ဝယ်လိုက်တာသူကအဲ့တော့ပထမတည်းဘာနာရဲကနေထုတ်ပြီးတော့ဝယ်လိုက်တာတဏှာလေးမှာလိုသွားတယ်လိုတဲ့အခါမှာသူ့လူတွေကိုသွားပြီးတော့နောက်ကိုယ်တော်တစ်ခုဖွင့်ပြီးတော့တင်ကားတွေရွှေတင်ကားတွေထုတ်ခိုင်းတယ်။သူပြောတဲ့ဈေးအတိုင်းအကုန်လုံးခင်းတယ်။ဒါတော့ပစ္စည်းဥစ္စာတွေကိုသွန်ပြီးတော့18ခရီးတင်ကားရ18ခရီး။အဲ့လိုသွန်ပြီးတော့ဝယ်တာအလုံး54ခရီးသွန်ပြီးတော့ဝယ်တာတောင်းသူဟာဒါတော့ငွေကြေးတွေကိုအသုံးချပြီးတော့ကုံကြစိတ်တလုံးများတာကိုသူအပြုံးမပြက်နောက်ထပ်ထပ်ပြီးထုံနဲ့ဆိုပြီးတော့ဝဲတာကိုစေတမင်းသားကကြည့်တယ်။ဩအနှမျောမရှိဘူး။သူဟာထူးခြားတဲ့ဟိုရွယ်ချက်ရှိတယ်လို့သူဟာတကယ်ကိုထူးခြားလို့ဒီလုပ်ကိုအတက်တရောလုပ်တာပဲလို့သူကအကဲခတ်မိတဲ့အခါကျတော့တတိဒီမြေကွက်ကလေးတော့ခြံထားလိုက်ပါတော့သူလှူပါမယ်နော်သူပြောတဲ့သေးတယ်အဲ့ဒါဇေဒမင်းသားကအဲ့ဒီနေရာမှာသူကစေရွန်ကျောင်းတဲ့ကြီးရဲ့မုတ်ဦးဆောက်လိုက်တယ်သူလှူတာအဲ့ဒီဟာနောက်တစ်ခါသစ်ပင်နေကိုလည်းသူလှူလိုက်တယ်သစ်ပင်ငါကသစ်ပင်နေမပါဘူးမြေကြီးတင်ကိုအဲ့တော့သစ်ပင်နေကလည်းစေဒမင်းသားရဲ့ဦးကုသူပဲအဲ့မုတ်ဦးနာကကြံတဲ့မြေကွက်ကလေးကလည်းပဲသူကလှူတာနာရဝိန်တတိယအခွင့်ပေးလိုက်တယ်လှူခွင့်ပေးလိုက်တယ်။ဩစေတမင်းသားဆိုတာတာဝတိမှာလူသည်ထင်ရှားတဲ့ပစ္စည်းဥစ္စာကြွယ်ဝချမ်းသာတဲ့မင်းသားပဲ။သူဖျားတရားတန်ခါကြီးညိုတဲ့ဆိုရင်အကျိုးရှိတယ်ဆိုပြီးသူ့ကိုခွင့်ပေးလိုက်တယ်။အဲ့ဒါနဲ့စေရုံးအကြောင်းကြီးဖြစ်ပေါ်လာတယ်ဆိုပါစို့နော်။စေတမင်းသားရဲ့ကောင်းမှုနာရဝိန်တတိယရဲ့ကောင်းမှုနှုတ်ပေါင်းဆက်လိုက်တဲ့အခါမင်္ဂလာတုတ်တဲ့မှာဧကသမယံဝဲရတိ တာဝတိယံဝိဟရတိစေတဝနေအနာထပိဏိကတအာရမေလို့နာမည်နှစ်ခုဖြစ်သွားတယ်နော်စေတဝနာလို့လည်းခေါ်တယ်အနာထပိဏိကတအာရမေအနာရဝိသတိရဲ့ကြောင်းတိုက်ဆိုတာလည်းပါတယ်အဲ့တော့စေတမင်းသားရဲ့ကုသိုလ်ဖြစ်လို့မူလနာမည်လည်းတုံးထားတယ်ဝေယူပြီးတော့လှူဒန်းလို့ကြောင်းဆောက်လို့အနာရဝိသတိရဲ့နာမည်လည်းပါတယ်အဲ့တော့ကုသိုလ်ရှင်နှစ်ဦးလို့ပြောအောင်စေတဝနေနာထပိဏိကတအာရမေစေတမင်းသားရဲ့ဥယင်အနာရဝိန်တထေရဲ့အကြောင်းလိုက်အဲ့ဒီလိုသာသနာတော်မှာထင်ရှားတဲ့အကြောင်းအဆောက်အဦကြီးတစ်ခုဖြစ်လာအဲ့ဒီလိုရဲ့ရဲ့ရောရောအနာရဝိန်တထေကြီးကမြေဝဲတာတွေမဲ့ဆက်ရှိကလေးနောက်တစ်ခါအကြောင်းအဆောက်အဦတွေဆောက်လိုက်တယ်ဆုံးနေအောင်ဆောက်ထားတယ်လူလူလီသေးမရှိအောင်အကုန်ဆောက်ထားအဲ့ဒါက78ကလေးမြတ်စွာဘုရားကြွလာတဲ့အခါမှာခန္ဓာချစ်ချစ်စွာနဲ့ကြောင်းရည်စက်ချဝဲလောက်တာ78ကလေးအဲ့လိုတံပိုးများပြားတဲ့ပစ္စည်းဥစ္စာတွေကိုလှူဒန်းပြီးတော့ဆောက်လို့လို့မတ္တမထင်ရှားတာခဏထီအောင်အနာရဝိဆိုတဲ့နာမည်ထင်ရှားနေတာပေါ့နော်မတန်တည်ခြင်းခံရတာပေါ့အဲ့ဒီလိုနဲ့ကျောင်းနေဆောက်ပြီးတော့လှူလိုက်တာမြတ်စွာဘုရားအဲ့ဒီနာရဝိရဲ့ကျောင်းကိုဝါရုံ20ရဲ့နောက်ပိုင်းမှာဆိုလို့ရှိရင်စေရုံကျောင်းနဲ့ပုပ္ဖယုံကျောင်းကိုတလှည့်စီသတင်းသုံးပြီးတော့နှစ်ပေါင်းအစိတ်လောက်သတင်းသုံးခဲ့တယ်ဘာလို့လို့ဆိုငွေကြီးတနမြောင်များစွာကုန်ကြခံပြီးတော့ဆောက်လို့လှူဒါန်းတာဖြစ်တယ်။တနည်းအားဖြင့်ပြောမယ်ဆိုရင်မြတ်စွာဘုရားကဟိမန္တတောင်ချေကဒီဘောနိုင်ငံသားပေါ့နော်။ကနေခေဒီဘောနိုင်ငံတက်ကတိုင်းကတက်ကတိုင်းသား ਉਹ ။ဇာတိဒေသနဲ့လည်းနှီးတယ်လို့ပြောရမှာ။တာဝတိကဇာတိဒေသနဲ့နှီးတယ်။ရာဇဂျိုတို့ဒီမကရတိုင်းတို့ဆိုတော့ဝေးလံတဲ့ဒေသတော်ရိတ်တောင်ဆောင်နဲ့ဟိမန္တတောင်ချေမှာအေးမြတဲ့အရတ္တဖြစ်တဲ့သာဝတိတို့အဲဒီမှာမြတ်စွာဘုရားကြာရှည်စွာသတင်းသုံးတာဒါ၄ကြောင့်လားလို့ဆိုတော့ဒီလိုတော့မဟုတ်အနာရဝိနုဟာရဲရဲရောရောသာသနာတော်ကိုအခုလိုစွန့်ကြဲပိတ်ကန့်တဲ့ပုဂ္ဂိုလ်ဖြစ်လို့အဲဒီမှာမြတ်စွာဘုရားသတင်းသုံးတာပဲဖြစ်တယ်အဲ့တော့နာရဝိန်တထေရဲ့ဇာလံကတော့ပိဋကတ်ထဲမှာသူ့နာမည်ဟာဟိုနေရာဒီနေရာပြည့်နေအောင်ပါတယ်သူ့ဘဝဇာကြောင်းလေးကိုကြည့်မယ်ဆိုရင်သူဟာငယ်မြီးကသူတတ္တအလှူဒန်းဝါသနာပါလို့အနာထပိဏိကဆိုတဲ့နာမည်ရတယ်ရာဇဂျိုတထေရဲ့နှမဖြစ်တဲ့ပုံညာဒီပုံညာလက္ခဏာဒီဝီနဲ့အနောက်ပြုတယ်သမီး3ယောက်သား2ယောက်ထွန်းကားတယ်အနာရဝိသတိရဲ့အချီးဆုံးသမီးကမဟာသုဘတ္တာလို့ခေါ်တယ်သမီးတွေကအားလုံးလိမ္မာကြတယ်နာရဝိသတိကြီးကအလှတန်းလုံးဝပါဝါဒနာပါသည့်အတွက်ကြောင့်ဝေယဝိဆရတွေအားလုံးသမီးတွေကတောင်းယူပြီးတော့ဆောင်ရွက်ကြတယ်မဟာသုဘတ္တာအိမ်အောင်ကြသွားတဲ့အခါကျတော့သမီးလက်ဆုလက်သုဘတ္တာကတာဝန်ယူပြီးတော့တခါလှုပ်တယ်။တခါသမီးလက်ဆုလက်သုဘတ္တာအိမ်အောင်ကြသွားတဲ့အခါကျတော့အငယ်ဆုံးသမီးလေးသူမနာဒေဝီတဲ့။သူ့အဖိုးရဲ့နာမည်ကိုယူထားတာ။သူ့အဖိုးကသူမနာတထေး။အဖိုးရဲ့နာမည်နဲ့သူမနာဒေဝီဆိုတဲ့ဒီကလေးမလေးကတော့အိမ်အောင်မပြုတ်မီငယ်ရွယ်တဲ့အချိန်မှာပဲကွယ်လို့နေဆက်ရောက်သွားတယ်။ဒါပေမဲ့လို့သူကဓမ္မအတိနဲ့ပတ်သက်လာပြီးတရားဥရတဲ့အခါမှာသူကတက္ကရာကံထိအောင်ဖြစ်သွားတယ်။သူ့အဖေနဲ့သူ့အမတွေကတတ်တော့မဖြစ်တယ်။သူကတက္ကရာကံထိအောင်ရောက်သွားတယ်။ရှောင်းတခင်ဖြစ်လာတဲ့ယောဂဝေဒနာနဲ့တည့်ရမှာသူအကြီးကျယ်နေမကောင်းဖြစ်တော့အနာရောဂီတထေးကြီးကလည်းအိမ်ကရရလည်းမရှိဘူး။ဟ ိုလူကဖိတ်ဒီလူကဖိတ်နဲ့လူမှုရေးတွေများတယ်ပေါ့နော်ဘာလို့ဆိုလူဒီများတဲ့ပုံကိုယ်လေးသူလာမခုံရှိတယ်လို့ထင်ကြတော့အလှူဒန်းပွဲမှန်သမျှနာရီကိုဖိတ်ကြတယ်သူကလည်းသွားတယ်ကူညီတယ်ပေးတယ်အိမ်ကိုအိမ်ကအလှူဒန်းတွေကိုသမီးလေးနဲ့ပြစ်ထားအဲ့တော့သမီးလေးရဲ့နေမကောင်းဖြစ်တဲ့အခါကျတော့သူ့ဖေကိုတွေးချင်တော့ခေါ်အပြေးလွှားပြန်လာပြီးတော့သမီးဘယ်နဲ့နေသေးတော့နေကောင်းလားဆိုတက်တာရလားလို့ဆိုတက်တာပါတယ်မောင်မောင်လေးလို့ခေါ်လိုက်တော့တက်တာပါတယ်မောင်လေးလို့ဆိုနာရီတတိယဟဲ့ငါသမီးကငါမောင်လေးသူရောင်ရမ်းပြီးပြောတာထမရဲ့သမီးရောင်ရမ်းတာလားဆိုမရောင်ရမ်းပါဘူးတမင်ခေါ်တော့ဆိုပြီးတော့အဲ့ဒီလိုစကားပြောရင်းကနေပြီးသူမျက်စိရောက်မှာပဲဆုံးသွားတယ်ဒီကလေးကအဲ့ဒါနဲ့ तू ယူကြုံမရစဉ်းစားကြည့်ပေါ့နော် तू စိတ်ထဲမှာ तू သမီးလေးဟာ तू ကိုရောင်ရမ်းပြီးတော့မောင်လေးခေါ်သွားတယ်ဆိုပြီးတော့ तू သမီးတော့ဘွာကူကောင်းမှာမဟုတ်ဘူးလို့ထင်ကောင်းထင်နေပဲအဲ့ဒါနဲ့စိတ်ဆင်းရဲပြီးမြတ်စွာဘုရားစီတားလျှောက်တဲ့အခါကျတော့မြတ်စွာဘုရားရှင်းပြတယ်အေး तू ဝနာဒေဝီကတက္ကရာကအဆင့်ရောက်နေပြီတတိကြီးကသောတပန်ဆိုတော့ဓမ္မအစဉ်အပြင် तू ကချီးနေတယ်ပေါ့အမဖြစ်နေတယ်ပေါ့ဒါကြောင့်မလို့ तू ကမောင်လေးလို့ခေါ်တာပါအမှန်ကတော့သင်္ကန်းစာပေးသွားတာပေါ့နော် तू ကတရားအသိမှ तू ကပို့ပြီးတော့ချီးပါတယ်အသက်ရွယ်ငယ်ပေမဲ့လို့တရားအသိမှ तू ကမြင့်နေဆိုတာကို तू ဖေကိုတစ်ဖက်လက်နဲ့ထုတ်ပြောသွားတာပေါ့နော် तू တကယ်ကံဖြစ်နေပြီဆိုတော့မပြောဘဲနဲ့ तू ဖေဝမ်းသာရအောင်တစ်ဖက်လက်နဲ့ပြောသွားအဲ့ဒီကြတော့မှဝမ်းမြောက်ဝမ်းသာဖြစ်ပြီးတော့သူဟာကျေနပ်အာရ။တော့သမီးသုံးယောက်ရဲ့နာမည်ကိုအဲ့လိုဖော်ပြထားတာတွေ့တယ်။သမီးသုံးယောက်ကလည်းလိမ္မာကြတယ်။နောက်တစ်ခါသားကိုဖော်ပြထားတာတော့သားကနှစ်ယောက်ဘသူကကြီးတယ်ဘသူကငယ်တယ်ဆိုတာတော့မသိဘူး။ဒီတစ်ယောက်ကကာလတဲ့တစ်ယောက်ကသတ္တလို့ခေါ်တယ်။သားသမီးနှစ်ယောက်ရှိတယ်အဲ့ဒီမှာတတ္ထဆိုတဲ့ကလေးကတော့နာမည်နဲ့လိုက်တယ်ငယ်ငယ်လေးတည်းကသူကသရတရားကောင်းပြီးအရွယ်ရောက်လာတဲ့အခါမှာသူ့ရဲ့ဘာတွေးလို့ခေါ်တော့ပေါ့နော်အနာရဝိန်တထေးရဲ့ညီအရင်းကသူ့ဘုဒ္ဓအဲ့ဒီသူ့ဘုဒ္ဓကစေရွန်အကြောင်းရေးဆက်ချပွဲမှာအနာရဝိန်တထေးညီကသင်္ကန်းကိုသွားတယ်ရဟန်းဖြစ်သွားတယ်ရဟန်းဖြစ်တာမှအေတရေဘွယ်တူနှစ်ခုနဲ့ထင်ရှားတဲ့သူဗုဒ္ဓမထေဆိုတာဖြစ်တယ်ဒါအနာရဝိန်တထေရဲ့ညီအရင်ပဲအဲ့ဒီသူဗုဒ္ဓစီမာသူဗုဒ္ဓမထေစီမာအနာရဝိန်တထေရဲ့သားတယောက်ဖြစ်တဲ့တတ္တကသင်္ကန်းဝတ်အဲ့ဒါနဲ့ပတ်သက်တဲ့တတ္တသုတ်ဆိုတာရှိတယ်ပေါ့အင်္ဂုတ္တရထဲမှာဒါအနာရဝိန်တထေရဲ့သားတတ္တရဲ့အကြောင်းကိုရေးထားတဲ့သုတ်လေးတတ္ထလို့ဆိုတဲ့အတိုင်းတရားတရားရှိတယ်ဆိုတဲ့အကြောင်းမြတ်စွာဘုရားမှာရှောက်တဲ့အကြောင်းလေးပါတယ်။ဒါတယောက်ကတော့ကာလလို့ခေါ်တယ်။ကာလကလငယ်နဲ့ရေးလို့ရှိရင်အချိန်လို့ပြောလို့ရတယ်။လာကြီးနဲ့ရေးရင်တော့အမဲအနဲ့ပေါ့နော်။ကာလရေးတဲ့အခါမှာလာကြီးနဲ့ဆိုရင်မဲတယ်နဲ့တယ်ဆိုတဲ့အတိပဲ။ဒီမှာတော့လငယ်နဲ့ပဲရေးတယ်ကာလဆိုအဲ့တော့အတိပ္ပယ်ရောအချိန်ခါဆိုတဲ့အတိပ္ပယ်ရ။အဲ့ဒီကာလကြတော့မိဘတွေကကောင်းသလောက်တရားတရားအားနေတယ်အဲ့ဒီကလေးက။အိမ်ကိုတန်ခါတွေဆွမ်းကကြွဆွမ်းသားကြွလာလို့ရှင်လဲရှောင်းတိန်သွားတယ်ဝေယဝိဆက်လည်းမလုပ်ချင်ဘူး။အဲ့ခေတ်ကလည်းရှိတာနော်။အကြောင်းပြပြီးရှောင်းထွက်သွားတယ်။အဲ့တော့နာရဝိတ္ထေကသူသားလေးဒီလိုနေလို့ရှင်သိရင်တော့ဘဝကူကောင်းမှာမဟုတ်ဘူးဆိုပြီးဒီသားလေးလိမ္မာအောင်သူဘယ်လိုလုပ်အောင်မလဲလို့စဉ်းစားတော့လောကမှာပတ်ဆက်မလို့ခြင်းတဲ့လူဆိုတာမရှိဘူးဝိကြည်တနာနဲ့သူကောင်းရပုံရောက်အောင်ငါသွေးဆောင်ဖြာရောက်မှာပဲကဲငါသားမင်းဒီနေ့ကြောင်းသွားဥပုသ်ဆောင်လိုက်ပတ်ဆက်တရားပေးမယ်ဝိဒ ्या ပေးမယ်ဆိုပြီးလွတ်တော်။သ ွားတယ်ပက်ဆန်ပက်ဆန်လို့ကျင်တော့သွားတယ်နော်သွားပြီးဥပုသ်ဆောင်တနည်းအောင်ပိတ်အိပ်ပြီးပြန်လာတယ်အင်းရောက်တဲ့အခါပက်ဆန်တောင်းနောက်ရဲ့လည်းပဲအဲ့လိုပဲပက်ဆန်ပေးမှသွားတယ်နောက်ကျတော့သူ့အလိုလျောက်ကောင်းမလာတဲ့အခါကျတော့ဝိจิตနာထပ်တို့ပြီးတော့ငါသားဒီတခါဘုရားစီကတရားတော်မှတ်မိအောင်နာခဲ့လို့အဲ့ကြရင်မင်းငါပြဿနာပြိမယ်ဆိုအဲ့လိုလွတ်လိုက်တဲ့အခါကျတော့ဘာတရားဟောတယ်ဆိုတာအိမ်ကိုပြန်ပြောပြအောင်မှာဆိုတော့သူဒီခါဒီရက်တော့တရားသွားနာရတယ်နာပြီးဘုရားဟောသမ ्या ကိုသူမှတ်မိဖို့ကြိုးစားတယ်ကြိုးစားရင်ကြိုးစားရင်အာယုံဆိုင်နိုင်ရနေပြီးတော့သူဟာအသိဉာဏ်ရှိတဲ့ပုဂ္ဂိုလ်ဖြစ်တော့သူလည်းသောတာပန်ဖြစ်သွားတယ်နော်တရားတိသွားတယ်တိသွားတဲ့အခါကျတော့သူဟာပိုက်ဆံငွေကြေးဒနာအတွက်ဥပုသ်ဆောင်တယ်ဆိုတာလူသိမှကြောက်တယ်စိုးတယ်အဲ့ကြတော့ရှက်တယ်ပေါ့နော်သူကအဲ့ကြတော့မှရှက်တတ်လားအရင်တော့ပိုက်ဆံပေးလို့သူသွားတာပဲတော့ပိုက်ဆံပေးလို့သွားတယ်လို့ဖျားတိတော့မှသူကယဟန်နေတိတော့မှသူရှက်တယ်အဲ့နေကြတော့အိမ်ကိုသူတယောက်တည်းပြန်မသွားဘူးရန်တန်ဃာရီနဲ့တူတူသွန်သားကြွတဲ့တန်ဃာရီနဲ့တာလိုက်သွားတယ်အိနေရေရရလိုက်သွားပြီးတော့နာရဝင်းတထေးကြီးကလည်းအကဲချက်ချစ်တယ်ဒီနေ့ဒီကောင်စောစောမလာဘူးရန်နေနဲ့တူတူလာတယ်ထူတော့ထူချားတယ်ဆိုသူကကြိတ်ပြီးတော့ဆူတောင်းတယ်တန်ဃာရီရှေ့ငါပတ်ဆံမပေးပါစေနဲ့လို့ဆူတောင်းတယ်နာရဝင်းတထေးကလည်းဒီကောင်ပတ်ဆံမရရင်လောက်တာမဟုတ်ဘူးဆိုပတ်ဆံတော့ကိုသိချယူထားပြီးတော့ပတ်စံပေးတန်ဃာရီရှိကိုတမင်ပတ်စံပေးတော့ဟိုကအဲ့ကြတော့ခေါင်းရမ်းနေမယူဘူးနော်ပတ်စံမလို့ကျင်တော့အဲ့ကြအဲ့တော့သူ့ဖိုးကတရားသူတရားမြတ်ရသွားတော့ငွေကြီးပေါ်မှာမမောမှုမရှိတော့ဘူးဆိုတော့မြတ်စွာဘုရားကဒီသောတပတိမဲ့သောတပတိဖိုးလို့ဆိုတဲ့ဒီတရားသူတရားမြတ်ကသူ့အတွက်စัจเจဝရမင်းဖြစ်ရတာလေပိုတတ်မှုရှိတယ်နပြေရောရလဲပူတံမှုရှိတယ်ဒါကြောင့်မလို့ဒီငွေလောက်တော့သူကပဲမဲ့တော့မရောတရားအတိသွားတဲ့အခါမှာဒါတွေကိုမမဲ့မောတော့ဘူးဆိုတော့မြတ်စွာဘုရားဟောတယ်အဲ့ဒါသူ့သားတူကဖာသာတရားနဲ့ကင်းကွာလို့တာရဝိသထေကြီးအတိလို့ဆုံးပါတယ်နာရဝိသထေကဖာသာတရားကိုသူကိုယ်တိုင်နဲ့ကန့်ဆိုင်တာမဟုတ်ဘူးသူကမိသားစုသူတွေအကုန်လုံးဦးဦးနေဆိုရင်ဦးဦးဆောင်ကြရတယ်။ကလေးပေါက်ဆက်လေးတွေတောင်းမှာပဲ။မနေ့ပိုင်းမှာဝါအောင်ကြွေးပြီးတော့နေ့တဲ့ပိုင်းကျတော့စတုဂရုလေးပါလေးလှုပ်ထားကလေးတွေစားလို့ရှိရင်စတုဂရုလေးခွန်ပြီးတော့ဦးဦးဆောင်ခိုင်းတာအလုံး။သူ့ငါလူတွေအကုန်ဦးဦးဆောင်ခိုင်းဦးဦးနေတိုင်းအဲ့တိုင်းပဲ။ပြီးတော့တရားစာတွေကြည့်ရတယ်။အဲ့ဒီမဲ့စာထဲမှာဖော်ပြထားတော့ဘာတရားကြည့်ရတာလို့ဆိုဆံမင်းမွေးခြင်းခြေသက်လက်သက်သွားအေးအသားအကျော်အယိုးချင်းစီအညွတ်ဆိုရဲခန္ဓာကိုယ်မှာရှိတဲ့32ခုထပ်သာရွတ်ပွားဖို့အတွက်အဲ့ဒါကျန်သူ့ငါကလေးတွေအကုန်ရဒါလည်းအတူယူစရာကောင်းတယ်နော်ကိုယ်ခန္ဓာကိုယ်မှာရှိတဲ့အရာဝတ္ထုတွေဟာတစ်ခုမှနှစ်သက်ပြန်လို့ဆရာမကောင်းတဲ့အကြောင်းကိုယ်ကိုယ်တတ်မဲ့ခြင်းဆိုရဲတဏှာရာဂတွေပဲခွာဖို့အတွက်32ခုထာတကာကရတတိကမ္မထံကိုလေ့လာတဲ့သဘောနဲ့ဆံမင်းမွေးခြင်းခြေသက်လက်သက်သွားရေးငယ်ငယ်တုန်းကဘုန်းကြီးတို့လည်းဆိုရတယ်ဆံပင်သည်ခွေးနဲ့မွေးနဲ့တူသည်ဖြစ်၍ဆက်ဆုပ်ရွှန်ရှားဖွယ်ကောင်းကောင်းလေစွာတကားအာရှလူတွေရဲ့ဆံမင်းကတော့အ내ဆိုတော့ခွေးနဲ့မွေးနဲ့တူတယ်ဟိုနောက်ကနေချောင်းချောင်းလူသမားတွေကြတော့ဘယ်လိုပြောမလဲတော့မသိဘူးအားရှာကသူနေရတော့အ내တည်းဆိုတော့ဆံမင်းသည်ခွေးနဲ့မွေးနဲ့တူသည်ဖြစ်ပြီးဆက်ဆုပ်ရွှရှားဝယ်ကောင်းပါတယ်။အရွှေရောင်သမင်းတို့ငွေရောင်သမင်းတို့ကြတော့တမျိုးပြောလိုက်မယ်ထင်တယ်နော်။သို့တော်သမင်းဟာကောင်းမွန်မှနေတော့နှစ်သက်စရာလို့လူထင်ကြတယ်။သမင်းနဲ့ဟင်းနဲ့မှသမင်းညီလေးပါလာလို့ရှိရင်ယွံ့ကြတယ်လေအဲ့ကြတော့ကောင်းမွန်မှရှိနေတော့ယွံ့တော့နေရာပြောင်းသွားလို့ရှိရင်ဒါတွေကယွန်းစရာတွေကြီးပဲဖြစ်တယ်ဆိုအဲ့ဒါကိုတရားသဘောအနေနဲ့ခြိခိုင်းတာပါပဲတတမှုတွေရောပန်းအောင်လုပ်တဲ့နေ့ပေါ့အဲ့တော့အဖြစ်အပျက်ကလေးတစ်ခုရှိတယ်သူ့အိမ်မှာခါးစားနဲ့လာပြီးတော့လုပ်တဲ့လူတွေလက မဟုတ်ဘူးနေစားပေါ့ခုခေတ်လို့ဆိုရင်နေစားခိုက်တယ်ပေါ့အဲလူတယောက်ကလက်ထွန်စရာကိစ္စရှိလို့သူကနာရဝိန်တတိယလက်ကိုနေစားလာထွန်တယ်အလောက်ကိုင်မရှိလို့နာရဝိန်တတိယခိုင်းလိုက်တယ်သို့သော်သူကလူသစ်ဆိုတော့အိမ်ရဲ့ထုံတန်းစင်လာမသိဘူးဥပုံနေနေဖြင့်ကဥပုံနေဆိုတာလဲသူ့ကိုမပြောလိုက်ကြအောင်မပြောလိုက်တော့အဲ့ဒီဥပုံနေမှာသူကစောစောစီစီနွားတွေထွန်နေယူပြီးတော့လဲသွားထွန်တယ်သူ့ကိုဘယ်သူမှမပြောလိုက်တဲ့အခါကျတော့အဲ့ဒီနေကမနေ့ပိုင်းနေထမင်းဟင်းချက်တယ်ညနေမှမချက်တော့အလုံးဟာကိုဆောင်ညာသူပြန်လာတဲ့အခါကျတော့လူတွေအကုန်တိတ်ဆိတ်ပြီးတော့သူ့အတွက်တော့ထမင်းလေးချက်ပေးထားတယ်အဲသူ့ကိုဘယ်သူမှမပြောတော့သူတယောက်တည်းဥပုပ်မရကျန်တဲ့လူတွေကဥပုပ်ရတာအဲတော့ तू ကရှက်တာပေါ့နော်ကျန်တဲ့လူတွေဥပုပ်ရရတဲ့နဲ့ तू မရဘူးဆိုတော့ तू ရှက်တယ်ရှက်တော့ခုချိန်ဥပုပ်ဆောင်လို့ရအောင်မလားပေါ့အဲ့ဒါဆိုရင်တထေးကြီးသွားမေးကြည့်ပေါ့ဆိုပြီးတော့ဒါတွင်တထေးကိုမေးတဲ့အခါကျတော့အဲခုချိန်မှာဥပုပ်ဆောင်ရင်တော့မင်းနေ့ထက်ဝဲဥပုပ်တော့ရတာပေါ့ကွာလို့ပြောတာဒါဆိုရင် तू ဥပုပ်ဆောင်မယ် तू ထမင်းမစားတော့ဘူးအဲ့ဒီချိန်မှာနေ့လေလှုပ်ပင်မောင်းအောင်လှုပ်ထားပြီးတော့ညနေစာတော့မစားတော့ဘူး ਨੇ စိတ်ကထက်ထက်တန်တန်နဲ့ तू ဥပုပ်ဆောင်လိုက်တယ်နေ့ကလည်းပင်ပင်ပန်းပန်းလှုပ်ထားတယ်အစာအာဟာရလည်းမရှိဘူးညကြတော့လေးနာထပြီးလေးနာထတော့မခံမရနိုင်ဖြစ်လာတဲ့အခါမှာနာရဝိန်တထေးကစတုပ္ပုရုဘာလို့သူ့ကိုကျွေးတယ်ကျွေးတော့တထေးမင်းကြီးရောဒါစားသလားဆိုတော့ငါတို့ကတော့ဘာမှမရှိယောဂမရှိတော့မစားဘူးမင်းတော့ယောဂရှိရင်တော့စားလို့ရတယ်လို့ဆိုတထေးမင်းကြီးတို့တောင်မှဥပုပ်တစ်ရက်လုံးစောင့်တာကျွန်တော်ကတစ်ဝက်တင်စောင့်တာဒါစားလို့ရှိရင်ကျွန်တော်ဥပုပ်ကတမိုးယော့သွားလိမ့်မယ်မစားဘူးဆိုပြီးတော့ပေးနေတယ်အဲ့ဒီကနေပြီးကံမကောင်းအကြောင်းမလှချတော့ဒုက္ခမရမနေ့လင်အားကြီးချိန်လောက်မှာတည်ဆုံးသွားတယ်အဲ့လိုတည်ဆုံးသွားတဲ့အခါကျတော့ဘာဖြစ်တယ်ဆိုရုခဇိုးနဲ့သွားဖြစ်တယ်တော့သူလှုပ်တဲ့ကုသိုလ်ကောင်းမှုနေထွက်ဝက်လေးဦးဆောင်လိုက်တာရုခဇိုးနဲ့သွားဖြစ်တယ်သူအကြောင်းဘယ်လိုပေါ်လာတော့ဆိုရင်ကောသမီပြက်ကောသမီပြည်ဘက်ကိုဟိမွန်တာရဲ့ယသိတွေကဆင်းဆင်းလာတတ်တယ်တခါတော့ယသိ900ဟာဟိမွန်တာတောင်တန်းကဆင်းလာပြီးတော့အဲ့ဒီညောင်မင်းကြီးဟောအနာရဝိန်တတိရဲ့အလုတ်သမားရုပ်ကစိုးဖြစ်နေတဲ့ညောင်မင်းကြီးအောင်မှာဝင်နာကြတာနားတော့မောမောပန်းပန်းနဲ့ပေါ့လေရှည်ကလည်းတောင်းဆရာမရှိဘူးရှည်လည်းဆာတယ်တစ်ပင်ကြီးကိုကြည့်ပြီးတော့ဒီတစ်ပင်ကြီးကလည်းအရေးအဝါသာကောင်းလိုက်တာတကိုးကြီးတဲ့နှက်တော့ရှိမှာပဲငါတို့ရေလေးတစ်ခွက်တောင်းရရင်ကောင်းမှာပဲလို့ဆိုအဲ့တစ်ပင်ကနေပြီးတော့သူတို့ရေလေးလာပြီးတော့ပြီးတယ်တောက်ရည်တွေရရှုကစိုးနဲ့ကြည့်ရရှည်တွေပြီးဟာဟန်ကြတယ်ရေတော့ရပြီဆွန်မြကတ်ရင်တော့ပိုကောင်းမှာပဲလို့ဆိုတဲ့အခါမှာသူဆွန်နေကတ်တယ်အဲ့ဒါရှုကစိုးနဲ့ကဆွန်ကတ်တယ်အဲ့တော့လိုချင်တာပြောလိုက်တာနဲ့ပဲချက်ချင်းလှုပ်ပေးနိုင်တော့ရသေတွေကအံ့ဩတော့ပေါ့လေတခါကြီးဘာကုသိုလ်များလှုပ်ခဲ့တာတော့ဆိုတော့သူကရှက်တယ်မပြောဘူးမပြောချင်ရှင်ပြားတော့မသိချင်ပါနဲ့တပည့်တော်ကုသိုလ်မဟုတ်ပါဘူးတခါကြီးလုပ်ခဲ့တဲ့ကုသိုလ်လေးပြပြသမ်းပါစားတပည့်တော်ဘာကုသိုလ်မှမမေ့ရမဟုတ်ဘူးလောကမှာဖျားပွင့်နေတယ်အဲ့ဖျားရဲ့အကြောင်းတကတာဝတိမြို့ကဒါရဝိန်တတိရဲ့အိမ်မှာသူကနေစာနဲ့လှုပ်လှုပ်တာတရက်တော့အဲ့ဒါ तू မသိလိုက်လို့နေပြီဥပုံမဆောင်နိုင်တာကိုတညတာသူဟိုးဆောင်လိုက်တယ်ဥပုံဆောင်လိုက်တဲ့အခါသူယောဂအခန်းရှိတော့အဲ့ဒီအစာမရှိတော့သူသစ်ဆုံးခဲ့ရတယ်အဲ့ဒီကုသိုလ်လေးကြောင့်သူဒီမှာရောက်လာတယ်တော့သူလိုချင်တာပေးနိုင်တဲ့ဘုံတကူနဲ့ပြည့်စုံတဲ့ဒီကုသိုလ်ဥပုံဆောင်ခြင်းရဲ့ကုသိုလ်ကြောင့်မလို့သူတရားတွေရတယ်ဆိုတာကိုပြောလိုက်တော့နေပါဦးဖျားပွင့်တယ်လို့ပြောသလားဟုတ်ပါတယ်ပြောပါတယ်အော်ယတိကြီးတဲ့ထူးထူးခြားခြားဖြစ်သွားရင်ဝန္တာအာရဖြစ်ပြီကောသမီတောင်ကြာရှည်မနေတော့ပဲနဲ့တာဝတိဘက်ကိုတောင်ချောတန်းတော့ကြတယ်ဖះကိုတွေးချင်ကြ အဲ့လိုမြတ်စွာဘုရားရှိတယ်လို့ညွှန်လိုက်တာနဲ့ချက်ချင်းသွားကြတယ်သူတို့ဘုရားနဲ့တွေ့တဲ့အခါသူတို့လည်းပဲတရားဥရပြီးတော့ယဟန်ဖြစ်ကိုခံယူလိုက်ကြတယ်အဲ့ဒီပုံစံပြောနော်အဲ့တော့နာရဝိန်တတိယဖာသာသာသနာအတွက်များစွာဟိုအထောက်အကူတွေပြုခဲ့တယ်သူအကြောင်းအရာတွေနဲ့ပတ်သက်ပြီးတော့ဒီသုတ်တန်တွေတော်တော်များများရှိတယ်သူကအထူးအဖြစ်တော့အလှူတန်းအလုံးဝါဒနာပါတယ်နေ့စဉ်နဲ့အမြအလှူတန်းဘက်ကိုများတယ်သို့သောတရားဓမ္မဘက်ကလည်းပဲသူကတောတပန်ဆိုတော့တရားရဲ့အတိအရတော့မတည်ဘူးပေါ့သူတရားတရားကောင်းတယ်လို့သူမျိုးသမီးရဒီပုံညာလက္ခဏာတွေကြီးရလဲတရားတရားကောင်းတယ်ဒီကမကြီးနာမည်အသိမပေါ့နော်အတိတော့မသိတဲ့လူတွေများတယ်အနာထပိဏိကနဲ့ပုံညာလက္ခဏာဒေဝီပုံညာလက္ခဏာဒေဝီကလည်းတထေသမီးဘုရားဆိုသူလည်းတရားတရားကောင်းတယ်သူ့အကြောင်းလေးကိုရေးထားတာဇတ်28တယ်သူ့လက်သားဆိုတဲ့ဆက်မှာဆိုရင်သူကဘလောက်တရားတရားကောင်းတော့ဆိုသူဝတ်ဆင်ထားတဲ့တန်ကြီးတသိန်းတန်တဲ့လက်ဝတ်တန်းစာကိုသူစိတ်ခိုင်းနေတဲ့သူနဲ့ယဉ်နှီးတဲ့ကျွန်းမကတောင်းတယ်တောင်းတဲ့ကပေးလိုက်တယ်သူကဖြုတ်ပြီးပေးလိုက်တာချက်ချင်းနော်တလုံးတံမိုးကြည့်တာပဲလို့ပေးအဲ့ဇာလန်လေးရေးထားရှိတယ်အဲ့ဒီကျွန်မအမတန်တံမိုးကြည့်တဲ့လေဝတန်သာကြီးကိုခုဆင်ထားတဲ့အခါမှာမြင်တဲ့လူကအထူးသဖြင့်ပေါ့အကြံရှိတဲ့အယက်သမားတယောက်ကအဲ့ပစ္စည်းကိုလိုချင်တာလိုချင်တော့အဲ့ကျွန်မနဲ့ရင်းနှီးအောင်ခင်မယောင်သူစ조사တယ်နောက်ဆုံးမှာအကျွန်မနဲ့အဆက်အသွယ်ဖြစ်လာပြီးတော့သူခေါ်တဲ့နေရာလိုက်လာလို့ရှင်တက်ပြီးဒီပစ္စည်းယူမှာအကျန်ကအဲ့ဒီကျွန်မကလည်းပါတယ်အကင်းပါတယ်ဒီကောင်ငါ့ကိုသွေးဆောင်ဖြာရောက်ပြီးတော့ငါပစ္စည်းလိုချင်လို့လှုပ်ထားဆိုတာသူကသိတိတော့သူကပြန်ပြီးတော့သူ့ကိုစိတ်ညင်ရခေါ်တဲ့အခါမှာလိုက်သွားပြီသူငါ့ကိုပစ္စည်းလိုချင်လို့ဒီဘက်ကိုခေါ်လာတာဖြစ်မယ်အဲ့တော့သူတည်းငါအကြံဦးအောင်လုပ်မယ်ဆိုပြီးငါရေတောက်ချင်တယ်ရေတွင်းနာသွားပြီးရေလေးခတ်ပေးပါအောင်လို့ဆိုပြီးတော့ရေတွင်းရှိတဲ့အစီသွားကြတယ်ဟိုကောင်ကရေခတ်ခိုင်းတယ်ရှင်ရင်ငုံကြည့်ပြီးခန့်နေတော့နောက်ကနေပြီးတော့မပြီးရင်းနဲ့တွန်းချပလိုက်တာတလုံးနဲ့သေးမှာမဟုတ်ဘူးဆိုရယ်ဘွားကြောက်ခဲတွေနဲ့ထုလိုက်သေးတယ်ခေါင်းအဲ့လိုလှုပ်ပြီးသူကအကြံပိုင်ပြီးတော့ဒီလိုလှုပ်တဲ့ဇက်လန်းလေးဟာအဲ့ဒီဇက်ထဲမှာမှတ်သားထားတာရှိတယ်သူ့လက်သားဇက်ဆိုတာရှိတယ်သူကအကြံပိုင်လို့သူ့အသက်မခံရဘဲနဲ့သူ့ကိုတတ်မဲ့လူကိုသူကတတ်လိုက်တယ်ပေါ့နော်အဲ့ဒါတခုနော်ပုံညာလက္ခဏာဒေဝီအကြောင်းနောက်ဆက်တစ်ဆိုင်ကတော့သီရိဇတ်ဆိုတာပါရှိနာရဝိန်တထေကြီးကဆင်းရဲသွားပြီးတော့ငွေကြေးဒဏ္ဍာရီပြန်ပြီးတော့ပြည့်စုံလာတယ်ငွေကြေးဒဏ္ဍာရီပြန်ပြီးတော့ချမ်းသာလာချမ်းသာလာတော့လူတွေကလည်းဒါသူ့စီမှာအဆောင်ကောင်းရှိလိမ့်မယ်ပေါ့ဝိကျေရဏပြန်ချမ်းသာလာကြက်တည်ဆိုတာရှိတယ်အဲ့ဒီကြက်တည်ကိုစုံမဲ့တဲ့ပုံနာကြီးကနာရဝိန်တထေးအိမ်ကကြက်တည်ဘယ်မှာရှိတယ်လဲဆိုအိမ်မှာမွေးထားတဲ့ကြက်ဖကြီးရဲ့အမောက်မှာအဲ့ဒီချိန်မှာကြက်တည်ရှိတယ်ဆိုသူကအဲ့ဒီကြက်ဖကြီးကိုတောင်းတာရှေးခေတ်ကနာယီမရှိတော့ကြက်တွန်တန်နဲ့လောက်ကြာတာနော်အချိန်တတ်မှတ်ကြအကြက်ဖကြီးတောင်းတော့ပေးလိုက်တယ်နာရဝိန်တထေးအကျက်ဖအမောက်မှာရှိတဲ့ကြက်တည်းကတထေးကြီးရဲ့ဗရမားပေါ်ပြောင်းသွားတဲ့ကြက်အမောက်မှာကြက်တည်းရမရှိပြမရှိတော့ပုံနာကြီးကကြက်တည်းရပြောင်းသွားပြန်ပြီဗရမားပေါ်ရောက်သွားပြီဆိုအဲ့ဒီဗရမားတောင်းပြန်တောင်းတော့တထေးကြီးပေးလိုက်တာပဲဗရမားလဲပေးလိုက်တော့ဗရမားမှာရှိတဲ့ကြက်တည်းရပဲသွားတော့တထေးကြီးကိုင်တဲ့ဒုက္ခောက်ပေါ်ပြောင်းသွားတယ်အဲ့ဒီဒုက္ခောက်ကိုတခါတောင်းပြန်တောင်းတဲ့အခါကျတော့ထုတ်ကောက်ကကြက်တည်းရပဲရောက်သွားတော့ဆို ပုံညာလက္ခဏာဒေဝီဆိုတဲ့တထေကတော်ကြီးစီရောက်သွားတယ်ကျက်သေးရ။သူကကျက်သေးကိုဘယ်လိုမြင်နေတော့မသိဘူး။အကျက်သေးရှာတဲ့ပုံနာအဲ့လိုမျိုး။ဟာ။တထေကတော်ကြီးစီရောက်သွားပြီဆိုတော့တောင်းလို့တော့မဖြစ်တော့ဘူးလေ။ဒါတောင်းလို့ရမဲ့ပစ္စည်းမှမဟုတ်တာဘူး။အဲ့ဒီမှာပုံနာကြီးကသူတောင်းတဲ့အကြောင်းတွေအကုန်လုံးဖွင့်ပြီးတော့ပြောတာ။သူကျက်သေးလိုချင်တယ်ဆိုတာ။အဲ့ဒါနဲ့ဒီပုံနာကြီးကိုဖះစီခေါ်သွားပြီကျက်တိဆိုတာကုသိုလ်ကောင်းမှုကိုခေါ်တယ်ဆိုတဲ့အကြောင်းကုသိုလ်ရှိရင်ကျက်တိရှိတယ်ဆိုတဲ့အကြောင်းမြတ်စွာဘုရားခေါ်တာအဲ့ဒါတိရိဇ္ဇဆိုတာရှိတယ်ပေါ့နော်အဲ့ဒီဇန်နစကြောင်းဒီတထေးကြီးရဲ့တထေးကတော်ပုံညာလက္ခဏာဒေဝီအကြောင်းကိုသိရတယ်သူလည်းတရားတရားကောင်းတယ်အနှမြောမရှိဘူးသို့သောဇေရွန်အကြောင်းကြီးကိုဆောက်လုပ်တဲ့အခါမှာသူ့နာမည်မတ်တန်တည်ခြင်းမခံရတာတော့တထေးကြီးရဲ့ဒီဆန်းဆောင်မှုကိုပဲအဓိကထားပြီးတော့နာမည်ပေးတာဖြစ်ပါတယ်။ဗမာပြည်မှာလည်းရှိပါတယ်။တက္ကမကြီးတွေနာမည်သာရှိပြီးတက္ကမကြီးမြုပ်နေတာလည်းရှိတယ်။တက္ကမကြီးရဲ့နာမည်ပေါ်ပြီးတက္ကမကြီးမြုပ်နေတာလည်းရှိတတ်ပါတယ်။ဓာမျိုးတွေကအဲ့တော့နာရဝိတထေရဲ့အကြောင်းတွေကမြောက်များစွာပါရှိတယ်။ခြုံငုံပြီးတော့ဟောပြီးနောက်ဆုံးအချိန်မှာအနာရဝိတထေကြီးကိုစစ်သားရိဗုဒ္ဓရာကိုယ်တိုင်ကြွားပြီးတော့နောက်ဆုံးအချိန်မှာတရားဟောခဲ့တယ်။အဲဒီလိုအနာရိအနာထပိဏီကောဝါရသုတ်တံဆိုပြီးတော့တတ်တတ်ဟောထားတာရှိတယ်။အဲဒီသုတ်တံကိုနာယူပြီးတော့နာရဝိန်တထေကြီးဟာဘဝအဆုံးသတ်သွားတယ်။တည်တဲ့အခါကျတော့တုတ်တိတ္တနတ်ပြည်မှာနတ်သားသွားဖြစ်တယ်။နတ်သားဘဝနဲ့ဆုံးတဲ့ညမှာပဲမြတ်စွာဘုရားစီလာပြီးတော့ဣဒံဟိတံစေတဝနံဣတိတံကဝိတိနိတိဝိတံအာဟုဒံဓမ္မရာဇေနပိဋိသင်္ဆန္ဒနမမမြတ်စွာဘုရားသခင်ကိုရမြတ်ကိုရိုင်းသရင်သုံးတန်ခါးလေးသရင်သုံးရာဖြစ်တဲ့ဒီစေတွန်ကျောင်းကြီးဟာသူ့အတွက်ပိဋိဖြစ်ရဆုံးမှာလို့လာလျှောက်တယ်ဆိုတာမှတ်တမ်းတင်ထားတာရှိတယ်ပေါ့နော်တရားချစ်ခင်သူတော်စင်ပြိဿအပေါင်းတို့ထေရှားသည့်ဗုဒ္ဓဥပဒကများထဲမှာအနာရဝိန်ဆိုတာဘုရားဝတ္တဝိနေမတိသူမရှိတော့ထင်ရှားတဲ့စေရွန်အကြောင်းတကားကြီးဖြစ်လို့သူနဲ့ပတ်သက်တဲ့ဇလန်းနေမြောင်များစွာရှိတော့လဲအချင်းညုတ်ဒီကနေ့နာရဝိန်တရေရဲ့အကြောင်းကိုဟောကြားရတယ်မှတ်သားစရာတွေမှတ်သားလို့တရားဓမ္မနဲ့ပတ်သက်ပြီးတော့နာရဝိန်တရေကြီးသိရှိနားလည်သွားတဲ့တရားဓမ္မတွေလို့တို့တွေလည်းသိရှိနားလည်အောင်ကြိုးစားအထောက်အကူမှာဖြစ်တယ်လို့ကိုစီကိုစီတတိထားပြီးတော့ကြိုးစားနိုင်ကြပါစေကုန်သတည်းရှေ့ဆက်ချရအောင်အလုံးအယုံပြုလိုက်ကြနော်အရှင်ဖေယားဖေယားတပည့်တော်တို့သည်ဓမ္မအတိညာရာရှိမသာလင်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်ပါသောကြောင့်ဓမ္မအတိညာရာရှိစီယံရှိတံရလျက်ဓမ္မသဗ္ဗင်ဆင်းရင်ခြင်းပါပြုလို့ကြ၍အမတဒါနာဓမ္မဒါနာတရားအလှတော်ကိုပေးလူကြပါကုန်၏တရားတော်မြတ်ကိုကျိုတိလေးမြတ်စွာမှတ်မှတ်သားသာအာယုံထားလျေနာကြကြပါကုန်၏တရားတော်မြတ်ကိုတတဘဝုထုစူးစူးတို့ဖြင့်ပူဇော်ကြပါကုန်၏ယနေ့ယခုအာထုပြုလုပ်ကြရသောဤကောင်းမှုဤကုသိုလ်စေရနာသည်နိဗ္ဗာန်ချမ်းသာ၏အကြောင်းအထောက်ပံ့ဖြစ်ပါစေစေတရီဤကောင်းမှုဤအဖို့ဘာကကိုအမိအဖာအဖိုးအဖွာဆရာသမားမှစ၍ကဘာသူကဘာသာလူနတ်ပြမသတ္တဝါအများတို့အားအမြအမြဝေငှပါကုန်၏ကုသိုလ်အမြကိုစီရကြကုန်သည်ဖြစ်၍ကိုစိတ်နှဖျားအနာကြသည်ဖြစ်ကြပါစေကုန်သတည်း